ပုဂိုးတိုင်းဒေသကြီးဖြူးမြို့နယ်ညောင်လေးပင်မြို့နယ်အနီးတစ်ဝိုက်မှာပြီးခဲ့တဲ့အောက်တိုဘာနိုဝင်ဘာလောက်ကစပြီးစစ်ကောင်စီနဲ့ဒေသခံပြည်သူကကွေတပ်ဖွဲ့တွေကြားထိတွေ့တိုက်ပွဲတွေရှိနေတာကနေအခုတော့တော်တော်လေးစိတ်လာတာဖြစ်ပါတယ်ဒီကနေ့မနေ့ပိုင်းမှာတော့ညောင်မင်သာရဲစခန်းကိုပြည်သူ့ကာကွယ်ရေးတပ် PDF တွေကမနေ့9နာရီဝန်းကျင်မှာစပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးတိုက်ပွဲတွင်သေဆုံးမှုတွေရှိတယ်လို့ PDF တောင်ပိုင်းတိုင်းအမှတ်နှစ်စစ်ဒေသခွဲကတာဝန်ရှိသူတို့က VOA ကိုအတည်ပြုခဲ့ပါတယ
်။ဟုတ်ကဲ့လက်ရှိဒီညောင်မင်သာတိုက်ပွဲကတော့ဖြူးလို့ဇရာလူနဲ့ပြီးပြီးတော့စီရေးအရာရောအချက်ချာရောအရေးကြီးတဲ့ဒေသတစ်ခုဖြစ်တယ်ပေါ့နော်။အဲ့တော့ညောင်မင်သာရဲစခန်းကိုဝင်တိုက်တဲ့အချိန်မှာဒီအင်အား60ခန့်ရှိပြီးတော့ကျွန်တော်တို့ဒီတေဆုံးပေါ့နော်ဒီစစ်ကောင်စီနဲ့ရဲတပ်ဝင်တေဆုံးဦးကြီးက30ခန့်ကျွန်တော်တို့တီးပြနိုင်ပါတယ်။ကျန်တဲ့စစ်သားနဲ့ရဲတွေတော့တပြေးလွတ်မြောက်သွားပါတယ်ပေါ့နော်တပ်ကိုဆုံးခွာပြီးတော့အဲ့အချိန်ဒီမှာရှိပါတယ်ခင်ဗျ။ဟုတ
်စစ်ကောင်စီဘက်ကမင်းစတေနိုင်ဝန်ကျင်ထိလေကြောင်းပစ်ကူတာမကလက်နက်ကြီးတွေနဲ့ပါစစ်တိုက်ပစ်ခတ်လာတယ်လို့လည်းဒေသခံတွေရောပြည်သူကာကွယ်တပ်ဖွဲ့တွေကပါအတည်ပြုပါတယ်ကာကွယ်ရေးတပ်ဖွဲ့အမှတ်နှစ်စစ်ဒေသခွဲကတာဝန်ရှိသူတို့ကတော့လက်ရှိအခြေအနေကိုအခုလိုရှင်းပြပါရစေ
။လက်ရှိကျွန်တော်တို့ရဲစခန်းအောင်သိမ့်မဲ့ပြီးတော့ဒီသူတို့နေတော့အဆောင်အဦတွေကျွန်တော်တို့ဒီမီရှုဖြစ်စီထားတယ်။ပြီးတော့သူတို့ဘက်ကလေရောက်တော့တုံ့ပြန်မှုရှိတယ်။ဒီရှင်နေတိပဲကျွန်တော်တည်ထားပါသေး။တခြားချက်လက်သေးသေးကျွန်တော်ရှိကျင်းနေမရသေးပါဘူးခင်ဗျာ။
ဖြူးမြူနယ်ရဲ့ပါတဲ့ကျော်လှရွာ၊စိတ်ဖူးခင်ရွာ၊လှတင်းမောင်ရွာ၊မကြီးဆုံးကျေးရွာ၊လေပြင်းလေးကုန်းကျေးရွာနဲ့တပြေးခင်ကျေးရွာစတဲ့နေရာတွေအပြင်ကညုကွင်းဘက်ကကျေးရွာတွေမှာပါတိုက်ပွဲတွေခက်ဆစ်ဆစ်ဖြစ်လာတာကြောင့်ကျေးရွာဒေသခံတွေဟာဖြူးမြူပေါ်ကိုရှောင်ပြေးနေရပါတယ်။ဒီမနေ့ဖြစ်စဉ်နောက်ပိုင်းမှာလေကြောင်းပစ်ကူတာမကလက်နက်ကြီးတွေနဲ့ပါစတိုက်ပစ်ခတ်တာတွေရှိတာမို့အပြစ်မဲ့ပြည်သူတွေသေဆုံးမှုရှိတယ်လို့လည်းဒေသခံတဦးကပြောပါတယ်။
မနေ့ကုန်းနိုင်စင်းနိုင်တော့သူတို့အမခလာဒီတုံကူခလာဒီတုံကူကနေပြီးတော့လက်နဲ့ကြည့်နေသူတို့အမဝါလူကြောက်တည်သွားတယ်ထိခိုက်တဲ့သူတွေလည်းရှိတယ်ရှိတယ်တော်ပြီမဲ့အမတို့ကအတိအကျအဲ့ဒီထိခိုက်တဲ့သူတွေရောမရှိတော့တည်တဲ့လူကတော့တည်ကြတယောက်တည်သွားတော့အမတည်တော်အင်းကြီးနဲ့တနားတနားတော့အဲ့ဒီဆက်ထန်းကနေပြန်ဆုတ်ကြတယ်ပြန်ဆုတ်တော့ပြန်ဆုတ်သွားတော့တူးလေအဲ့ဒီတက်ကစကားစားတွေလည်းအမထပ်ပြီးတော့လက်နဲ့ကြည့်နေမဖြစ်တော့ဘူးနော်အဲ့လိုအဲ့မှာရှိတဲ့ရွာလူတွေလည်းအမဖြူးဖြူးပေါ်တက်လာဘူးနော်အခုကတော့ညနေဘက်ကသူကအရင်စစ်စီကြမ်းတယ်။အရင်စစ်စီကြမ်းလူတွေဒီပါအီညောင်မင်သာမျိုးကြွားလေးရောနှောအဲ့လိုမျိုးဟိုအမတို့ဒီဘက်ဖြူဘက်ဖြူဘက်အဝင်ဘက်တွေရောအကုန်လုံးသူတိုက်စစ်ကြိုက်ဆက်တာ။အဲ့လိုတွေလုပ်ကြတာ
။ညောင်မင်သာရဲစခန်းတိုက်ခိုက်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီကိုမေးမြန်းနိုင်မှု VOA ကအချိန်ချင်းဆက်သွယ်ခဲ့ပေမဲ့တစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။စစ်ကောင်စီသတင်းတွေကိုဖော်ပြတဲ့ Telegram သတင်း Channel မှာတော့ညောင်မင်သာရဲစခန်းဝင်တိုက်ခံရတဲ့အကြောင်းရေးသားဖော်ပြထားတာရှိပေမဲ့ VOA ဘက်ကတရားဝင်အတည်ပြုနိုင်ဖို့ဆက်ပြီးတော့စ조사ဆဲဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာ4ရက်နေ့ကလည်းပဲခူးတိုင်းအရှိချမ်းကြောက်ကြီးမြို့နယ်အတွင်းကမုံမြို့ကိုတင်းယူနိုင်ဖို့တော်လိုင်းပူပေါင်းတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကျူးပန်းခဲ့ပြီးတော့အဲ့ဒီတုန်းကလည်းတိုက်ပွဲတွေပြင်းထန်ခဲ့သလိုစစ်ကောင်စီဘက်ကလေကြောင်းနဲ့လက်နက်ကြီးပစ်ခူတိုက်ခိုက်မှုတွေကြောင့်အရသာထိခိုက်သေဆုံးမှုတွေရှိတယ်လို့ဒေသခံတွေကပြောဆိုပါတယ်ရှင်။